ငင်းချမ်းတရားရဲ့မင်္ဂလာနေ့တဲ့အခါသမယဖြစ်ကြပါစေသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလတရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်ကိုဒိုင်းတိုမီတာ1925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနားလောပါဒီနေ့အစီအစဉ်ရဲ့တာဝန်ယူသိဆက်တော်မှာပါ
။အားလုံးတို့ငင်းချမ်းတဲ့နှစ်သစ်ဖြစ်ပါစေရှင်။ကျမဆုမြတ်မမကမ္ဘာတော်ဝါနိုင်ငံတော်များများမှာမီရှူမီပန်းတွေရိုးရာဓလေ့ထုံးစံတွေနဲ့2019နှစ်သစ်ကိုကြိုဆိုခဲ့ကြပါတယ်။ဂျပန်နိုင်ငံမှာတော့ဒီအင်မတန်လူစီကားတဲ့ဟာရာဂျူကုအရပ်မှာကားတစ်စက်နဲ့အတင်းဝင်တိုက်လို့၈ယောက်ထဲမှနေဒဏ်ရာရသွားပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပါရှင်။ဒီကနေ့ကြောက်ရောက်တဲ့2019နှစ်သစ်ကိုအခါသမယမှာပြည်သူပြည်သားတွေအတွက်မြန်မာနိုင်ငံကောင်းဆောင်တွေရဲ့စုတောင်းစကားတွေထဲမှာကြားဖို့ရှိတာကတော့
ဒီဘပြည်သူများအားလုံးကောင်းကျိုးမင်္ဂလာအဖျားဖျားနဲ့ပြည့်စုံနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းအပ်ပါတယ်ဒီမိုစီဖရဲရှေ့ခီကိုဆက်လက်တက်ကြွစွာပါဝင်နိုင်ကြပါစေလို့ဆန္ဒပြုအပ်ပါတယ်ခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ
်သမရဦးဝင်းမြင့်ပြောတော်ပါရှင်အပြည့်အစုံကိုတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ဒါအပြင် VOA သောတာရှင်တွေနဲ့မြန်မာပြည်သူပြည်သားတွေအတွက်အနုပညာရှင်တချို့ရဲ့နှစ်သစ်ကူဆုတောင်းစကားတွေကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရသတင်းတွေကိုမဆုမြတ်မွန်နဲ့ဒေါခင်ဆိုးဝင်းတို့ကပြောပြပေးကြပါအောင်ရှင
်ကမ္ဘာတဝန်းနိုင်ငံတော်တော်များများမှဒီမီရှူမီပန်းတွေပစ်ဖောက်ပြီးတော့2019နှစ်သစ်ကိုကြိုဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကအထင်ကရတိုင်းစကွဲနေရာမှာနှစ်စဉ်လုံနေကြနှစ်သစ်ကူပွဲကတော့ဒီနှစ်မှာဒီသတင်းတော့တွေနဲ့သတင်းလွတ်လပ်ခွင့်ကိုထူးထူးခြားခြားဂုဏ်ပြုခဲ့ပါတယ်။နှစ်သစ်ကူချိန်မှာအမြင့်ကနေအေယာမခရစ်စတဘောလုံးကြီးတဖြည်းဖြည်းကြအောင်လို့နယူးယောက်မြို့တော်ဝန် Builder Blasio နဲ့အတူ Writers CNN Washington Post New York Times စတဲ့ American ကအထင်ကရသတင်းဌာနကြီးတွေကသတင်းတောက်တွေကခလုံနှိပ်ခဲ့ကြတာဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာတော့ပါရီမြို့တော်မှာဒီအစိုးရဆန့်ကျင်ဆန္ဒပြမှုတွေဆက်ရှိနေပေမဲ့မြို့လယ်ကဒီ Champs-Élysées လမ်းမကြီးအပြည့်လူတွေထောင်ပေါင်းချီလာရောက်ပြီးတော့နှစ်သစ်ကူကြိုဆိုခဲ့ကြပါတယ်။ဂျာမနီနိုင်ငံဘာလင်မြို့တော်မှာတော့အထင်ကရဒီ Brandenburg မြို့ဦးရှိမှာဆင်မြင့်ဂီတဖျော်ဖြေပွဲတွေနဲ့အတူမိဘန်းတွေပြစ်ဖောက်ခဲ့ကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလည်းသမိုင်းဝင်ဘေးကွယ်နိုင်ရင်ဇင်ကြီးကနေပြီးတော့တကောင်ချိန်မှာဒီနိုင်ရီခေါင်းလောင်းထိုးတဲ့နဲ့အတူနှစ်သစ်ကိုကြိုဆိုပါတယ်။တိမ့်မြစ်တစ်ဖက်တစ်ချက်မှာလည်းတိမ့်နဲ့ချီတဲ့နှစ်သစ်ကြိုဆိုသူတွေလာရောက်ပြီးတော့နှစ်သစ်ကူမိဘန်းဖောက်တာကိုစောင့်ကြည့်ကြိုဆိုခဲ့ကြတာပါ။ရုရှားနိုင်ငံမော်စကိုမြို့လယ်ကရင်ပြင်ဒီမှာဆိုရင်လေနှစ်သစ်ကူမီရှိုးမီဘန်ဖောက်ခဲ့ကြတဲ့အပြင်မြို့ထဲမှာဖွင့်ထားတဲ့ဒီရေခဲပြင်စကိတ်စီးတဲ့ကွင်းတစ်ထောင်ကျော်မှာလည်းနှစ်သစ်ကြိုဆိုသူတွေနဲ့ပြည့်နေခဲ့ပါတယ်။အရှေ့လယ်ပိုင်းဒေသမှာလည်းဒူဘိုင်းမြို့ကဒီဘတ်ဂါလီဖာကမ္ဘာအမြင့်ဆုံးမိုးမျော်တိုက်ကြီးကနေမီဘန်တွေပြစ်ပောက်ခဲ့ပါတယ်။ထိုင်းတရုတ်ထိုင်းဝမ်ဂျပန်ကိုရီးယားအင်ဒိုနီးရှားစတဲ့အာရှနိုင်ငံတွေမှာလည်းမီဘန်အလှတွေအပြင်ရိုးရာဓလေ့ထုံးစံတွေနဲ့နှစ်သစ်ကိုကြိုဆိုကြပါတယ်။ကမ္ဘာမှာနှစ်သစ်ကိုအရင်ဆုံးကြိုဆိုတဲ့နိုင်ငံတွေထဲကဩစတြေးလျနိုင်ငံမှာဆိုရင်လေဆစ်ဒနီမြို့ကဒီကမ္ဘာလှည့်ခီးတယ်တွေအလားများရာဆစ်ဒနီဟာဘာဆိပ်ကမ်းကြီးနောက်ခံထားပြီးတော့မီးပန်းဖောက်တာကိုတန်းနဲ့ချီလာရောက်ပြီးစောင့်ကြည့်က2019ကြိုဆိုချက်ကိုကြိုဆိုပါတယ်အခုနှစ်သစ်မှာလည်းဒီကမ္ဘာကြီးမှာရာသီဥတုပြောင်းလဲမှုကြောင့်တက်ရောက်မှုတွေပထဝီနိုင်ငံရဲ့သဘောထားကွဲမှုတွေလူမျိုးဘာသာမတူသူတွေကြားတီးခံစိတ်နှဲပါလာကြတာနဲ့မညီမျှမှုတွေဆက်ရှိနေအောင်မယ်ဆိုတာကိုကုလသမဂ္ဂကနှစ်သစ်ကူးနှုတ်ဆက်မှာမိမောင်းထိုးပြထားပါတယ်
။ဂျပန်နိုင်ငံတိုကျိုမြို့နယ်လမ်းမကြီးမှာကားမောင်းလာတဲ့လူတစ်ယောက်ကနှစ်သစ်ကူးပွဲနဲ့ဆင်နှဲနေကြတဲ့လူအုပ်ထဲတမင်ကားနဲ့ဝင်တိုက်လို့လူ၈ယောက်ထဲမှနေတန်ရာရသွားပါတယ်။တိုကျိုမြို့ရဲ့နာမည်ကျော်ဟာရာဂျူကုဖက်ရှင်နယ်မြေမှာရှိတဲ့မေဂျီဖျားကျောင်းသားကတက်ကေရှိတာလမ်းမကြီးမှာတနင်္လာနေ့ညသကောင်းကျော်နှစ်သစ်ကူးချိန်မှာလူငယ်တစ်ယောက်ကကားနဲ့လူအုပ်ကြီးတဲကိုတမင်ဝင်တိုက်ခဲ့တာဖြစ်ပါတယ်။လူအုပ်ထဲကားနဲ့ဝင်တိုက်ခဲ့တဲ့အသက်20အရွယ်ဝန်းကျင်ရှိတဲ့အဲ့ဒီလူငယ်ကိုတိုကျိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးလူသက်ရန်ကြံစီမှုနဲ့တရားစွဲဆိုလိုက်ပါတယ်ရှင်။
နျူကလ িয়ার အရေးကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နှစ်သက်မှဆွေးနွေးမှုတွေပိုလုပ်သွားဖို့မျှော်လင့်တယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ကပြောကြားခဲ့ပါတယ်။ဒါပေမဲ့အမေရိကန်အစိုးရကပိတ်ဆို့တံခါးမှုတွေလုပ်ပြီးတော့ဖိအားသုံးတဲ့နီးနဲ့သုံးနေတဲ့အပေါ်မှာမချေနှက်တာကိုလည်းဒီမြောက်ကိုရီးယားကောင်ဆောင်ရဲ့နှစ်သက်ကူမိန့်ခွန်းမှထည့်သွင်းပြောသွားပါတယ်
။ "나는 앞으로도 언제든 또다시 미국 대통령과 마주 앉을 준비가 되어 있으며 반드시 국제 사회가 환영하는 결과를 만들기 위해 노력할 것입니다."
နိုင်ငံကအတိုင်းဝိုင်းကလက်ခံတဲ့ရလတ်တွေထွက်ဖို့အမေရိကန်သမ္မတနဲ့အချိန်မရွေးမျက်နှာချင်းဆိုင်ထိုင်ဆွေးနွေးဖို့အဆင့်သင့်မှာဒါပေမဲ့အမေရိကန်ကမြောက်ကိုရီးယားပြည်သူတွေရဲ့စိတ်ရှိတီးခံမှုကိုအတွက်မှားပြီးတော့ဒီကမ္ဘာလုံးရှိမှာ ပေးထားတဲ့ကတိမတီပဲမြောက်ကိုရီးယားပေါ်တန်ခတ်ဖိအားတွေပေးနေမယ်ဆိုရင်တော့ကိုယ့်ရဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့နဲ့မြောက်ကိုရီးယားကျွန်းဆွယ်လုံခြုံရေးအတွက်လမ်းသစ်ရှာရမှာဖြစ်တယ်လို့မြောက်ကိုရီးယားကောင်ဆောင်ကပြောကြားသွားတာဖြစ်ပါတယ်။အမေရိကန်အနေနဲ့တန်ကိုရီးယားနဲ့ပူးတွဲစစ်ရေးလေ့ကျင့်မှုတွေဆက်ပြီးတော့ရထားဖို့နဲ့တန်ကိုရီးယားမှာမဟာဗျူဟာမြောက်လက်နက်တပ် ကိုရီးယားကျွန်းဆွယ်ဟာအငြင်းချမ်းဆုံးနေရာဖြစ်အောင်လုပ်နိုင်ပါတယ်လို့ပြောဆိုသွားခဲ့ပါတယ်
ထိုင်ဝမ်တမရဆိုင်အင်းဝင်ကတရုတ်နိုင်ငံအနေနဲ့ထိုင်ဝမ်ကျွန်းရဲ့ကိုယ်ပိုင်အုပ်ချုပ်တဲ့အဆင့်ကိုမဖြစ်မနေလက်ခံမှာဖြစ်မယ်လို့ပြောဆိုလိုက်ပါတယ်။ထိုင်ဝမ်ပြည်သူ23သန်းကလူမျိုးမှုနဲ့ဒီမိုကရေစီရေးအတွက်စိတ်အားထက်သန်နေကြတာကိုတရုတ်နိုင်ငံကလေးစားရပါလိမ့်မယ်လို့တမရဆိုင်ကနှစ်တကူနှုတ်ခွန်းဆက်မှာပြောဆိုလိုက်တာပါ။အခြေခံအားဖြင့်မတူညီတဲ့တန်ဖိုးထားမှုတွေလူနေမှုဘဝပုံစံနဲ့နိုင်ငံရေးစနစ်တွေကိုနှစ်ဖက်စလုံးကလက်ခံသဘောပေါက်ကြဖို့လိုတယ်လို့လည်းတမရဆိုင်ကပြောဆိုလိုက်ပါတယ်။တီးပြားခွဲထွက်ရင်းနဲ့လွတ်လပ်ရေးကိုလိုလားတဲ့ဒီမိုကရက်တစ်တိုးတက်ရေးပါတီခေါင်းဆောင်မစ္စဆိုင်တမရအဖြစ်တာဝန်ယူခဲ့တဲ့2016ခုနှစ်ကစပြီးတရုတ်နဲ့ထိုင်ဝမ်ကြားဆက်ဆံရေးမပြေမလည်ဖြစ်ခဲ့ကြတာပါထိုင်ဝမ်နဲ့တရုတ်အတူတကွပေါင်းစည်းပြီးတနိုင်ငံနဲ့အဖြစ်ရပ်တည်ကြမယ်ဆိုတဲ့မူကိုလက်ခံမှုညှင်းဆန်နေတာဖြစ်ပါတယ်တရုတ်နိုင်ငံကတော့ထိုင်ဝမ်အပေါ်ခက်မှမှရပ်တည်တဲ့အနေအထားနဲ့ထိုင်ဝမ်ရေးလက်ကြားမှာမကြာခဏဆိုသလိုစီးရေးလေးချမှုတွေလုပ်နေပြီးနိုင်ငံတကာအဖွဲ့အစည်းတွေမှာထိုင်ဝမ်မပါဝင်နိုင်အောင်ပိတ်ဆို့နေသလိုထိုင်ဝမ်နဲ့အတန်ဆက်သွယ်ဖြတ်ပြီးတရုတ်နိုင်ငံနဲ့သာတန်တမာရေးဆက်ဆံမှုနိုင်ငံအတော်များများကိုဆွဲဆောင်နေတာဖြစ်ပါတယ်ရှင်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1068ညဆိုင်းတိုမီတာ19 kHz 15965နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကကုန်းရဲ့အင်္ဂါနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါဗျ။ America ဆိုရလုပ်ငန်းတွေရပ်ဆိုင်းထားတာသတင်းနှစ်ပတ်ထဲရောက်နေချိန်မှာဒီဌာနတော်တော်များများကိုပြန်လည်ဖွင့်နိုင်မဲ့ဥပဒေကိုအတည်ပြုနိုင်ဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေစူးစမ်းနေကြပါဗျ။ဇန်နဝါရီ3ရက်လွှတ်တော်တစ်ပြည်ပြန်ဆတဲ့အခါမှာဒီမိုကရက်တွေကအောက်လွှတ်တော်မှာအမတ်အများစုအဖြစ်ထိန်းချုပ်တော့မှာဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာမဲ့နန်စီဘလိုစီနဲ့အထက်လွှတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာတို့ကဒီဥပဒေကြမ်းကို Republican အမတ်တွေထောက်ခံကြဖို့တနင်္လာနေ့တုန်းကပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒီလုံခြုံရေးအတွက်နေဆက်တိုင်းကာဖို့လိုတယ်လို့ပြောပြီးတော့ကုန်ကြစရိတ်မရရင်ယာယီအတုံးစိဥပဒေကြမ်းကိုလက်မခံနိုင်ဘူးလို့ပြောနေပါတယ်။တိုင်းဆောက်ဖို့ကုန်ကြစရိတ်ဒေါ်လာ20ဘီလီယံအတွက်ပထမအတုပ်ဒေါ်လာ5ဘီလီယံပေးဖို့သမ္မတထရမ့်ကတောင်းနေတာပါ။ဒီမိုကရက်အမတ်တွေဘက်ကတော့နေဆက်လုံခြုံရေးအတွက်ဒေါ်လာ 1.3 ဘီလီယံပဲအတည်ပြုပေးနိုင်မယ်လို့ပြောထားပါတယ်။ယာယီအတုံးစိကိစ္စဒီလွတ်တော်နဲ့အင်ဂျီရောကြားမှာသဘောမတူနိုင်ဖြစ်ခဲ့တာမို့အစိုးရလုပ်ငန်းတွေဆက်လက်လက်ပတ်စရာအတုံးစိမရှိတော့တဲ့အတွက်ဒီဇင်ဘာ22ရက်နေ့ကအမေရိကန်အစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်နေပါတယ်။
2020 American ရွေးကောက်ပွဲမှာအထက်လွှတ်တော်အမတ် Elizabeth Warren ကသူ့သမ္မတလောင်းအဖြစ်ရှင်ပြန်ရွေးကောက်မှုဆုံးဖြတ်လိုက်ပြီးအထောက်အကူဖြစ်စေဖို့သမ္မတလောင်းစီစီရေးကော်မတီကိုကမကထလုပ်ပြီးဖွဲ့စည်းလိုက်ပါတယ်။2019ခုနှစ်အတွင်းသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြန်မယ်လို့ခန့်မှန်းရတဲ့ Democratic လွှတ်တော်အမတ်တွေအများကြီးထဲမှာ Massachusetts ပြည်နယ်ကိုစားပြုအထက်လွှတ်တော်အမတ် Elizabeth Warren ကတနင်္လာနေ့ကပထမဆုံးကြေညာလိုက်တာဖြစ်ပါတယ်။သူ့ဘဝမှာသူဒီလိုရှင်ပြန်ရလိမ့်မယ်လို့ဘယ်တော့မှမထင်မှတ်ခဲ့ပေမယ့်မျှော်လင့်ချက်မဲ့နေတဲ့ American လူလတ်တန်းစားတွေနဲ့အခွင့်အလမ်းတွေမှေးမိနေတဲ့လူငယ်တွေအများကြီးအတွက်ကြိုးစားပေးဖို့အတွက်ဆုံးဖြတ်ခဲ့တာလို့ဆိုပါတယ်။ဒါကြောင့်သူအဆုံးထိရှင်ပြန်သွားမယ်လို့လည်းပြောပါတယ်။အခုလောလောဆယ် American လောကကြီး American နိုင်ငံကြီးလောကဟာလူကုန်တန်တွေနဲ့အဆက်အသွယ်ကောင်းတဲ့လူတွေအတွက်ပဲအဆင်ပြေအောင်လုပ်နေတာလို့ပေးနေတာဖြစ်ပါတယ်သူအနေနဲ့အကောင်းမြင်ဝါဒရှိသူဖြစ်တဲ့အတွက်အားလုံးနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်တယ်လို့သမ္မတရွေးကောက်ပွဲအတွက်အောက်ခြေလှုပ်ရှားမှုတွေကိုလှုပ်ဆောင်သွားမယ်လို့ဆိုပါတယ်သမ္မတထရမ့်ကတော့သူအနေနဲ့ Elizabeth Warren နဲ့ရှင်ပြိုင်လို့တယ်လို့ Fox သတင်းဌာနကပြောပါတယ်ရှင်
မြန်မာနိုင်ငံမှာကြုံတွေ့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုအမှန်တရားနဲ့တရားမျှတမှုကိုလက်ကင်ထားဖြေရှင်းကျော်လွှားနိုင်မယ်လို့သမ္မတဦးဝင်းမြင့်ကဒီနှစ်တကူနှုတ်ဆက်မိန့်ခွန်းပြောကြားခဲ့ပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေမှာပြည်သူတွေပုံမှန်ပါဝင်ဖို့လဲသမ္မတဦးဝင်းမြင့်ရဲ့မိန့်ခွန်းထဲမှာတိုက်တွန်းထားပါတယ်။အနာဂတ်ငြိမ်းချမ်းသာယာစေဖို့နဲ့နိုင်ငံသူနိုင်ငံသားတွေရဲ့ဘဝပျော်ရွှင်စေဖို့အစိုးရအနေနဲ့ဒီကောင်းမွန်တဲ့ရည်ရွယ်ချက်တွေနဲ့စ조사သွားမယ်လို့လည်းကတိပေးထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့နှစ်တကူဆူတောင်းစကားတီးခြားပြောဆိုတာမရှိဘဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးပါတီတွေစီကိုနှစ်တကူတဝင်လွှာပေးပို့ခဲ့ပါတယ်။ ချက်ချင်းရင်းနှီးစွာပေးပို့ပါသည်ဆိုတဲ့တဝန်လွှာမှာနှစ်သက်မှာပျော်ရွှင်ချမ်းမြေ့ပါစေလို့သာဆုတောင်းရေးသားထားပါတယ်။တမရော့ကဝဲဦးစီးချုပ်ဘုံမှုကြီးမင်းအောင်လာရဲ့နှစ်သက်ဆုတောင်းစကားမှာတော့ဘဝတိုးတက်ရေးနဲ့ဒီအေးအေးချမ်းချမ်းနေထိုင်စားတောက်လိုကြတဲ့အားလုံးရဲ့ဆန္ဒပြည့်စုံဖို့တမရော့အနေနဲ့မိဘပြည်သူအားလုံးနဲ့လက်တွဲဆောင်ရွက်သွားမယ်လို့ပြောကြားထားပါတယ်။အာကာသစူးစမ်းလ
Agency, New Horizons, Lila Yiha, Nitimagugin, Tonsa Tomini Luma, Ultima Two Sore, Jodin Linaga, Tadot Nangera, Tikaja, American Piazu, Maryland, Pinemashi, Johns Hopkins Tegadu, Donta Yubavira Tanaga, Take Bakina Shinuha, Agata Lila, Sepa, Winza, Duin, Edu, New Horizons, Lila, Susan Yi, Almiza, Awinzo, Pianta Nangu, Tishukejavare, Nigani, Take Languid, Pluto, Jodin Lilu, Ekeni, 2014. MU 69 Damamho Ultima 2 Lu Mi Pitare Jodin Legu New Horizons Agata Susan Litia Yijinga Nigani Chatan Nangera Chiparishim.
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမဆုမြတ်မွန်တဲ့ဒေါခင်ဆိုဝင်းတို့ကကြေညာပေးခဲ့တာပါရှင်။ဖီအိုအေကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့လူမှုအတွက်နှစ်သစ်စုတောင်းစကားတီးခြားပြောဆိုတာမရှိဘဲတိုင်းနာလက်နက်ကိုင်ဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကိုနှစ်သစ်ကူသဝန်လွှာပေးဖို့တယ်လို့သတင်းတွေမှာဖော်ပြပါဗျာ။ကောင်းဆောင်အသီးသီးရဲ့စုတောင်းစကားတွေကိုခုချောချောသိန်းကကောင်းလို့စုစည်းပြီးရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
နောက်လာမယ့်နှစ်တွေအတွင်းနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့ကဏ္ဍတွေမှာအခွင့်အလမ်းကောင်းတွေပိုးပြီးတော့ရရှိလာမယ်ဆိုတာသတင်းကောင်းပါအပ်ပါတယ်လို့
ပြည်စုံနိုင်ရပါစေလို့ဆုမွန်ကောင်းတောင်းအပ်ပါတယ်။ဒီမိုစီဖရဲရှေ့ခီးကိုဆက်လက်တက်ကြွစွာပါဝင်နိုင်ရပါစေလို့ဆန္ဒပြုရပါတယ်ခင်ဗျာ။အားလုံးကိုကျေးဇူးတင်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့နှစ်သစ်စုတောင်းစကားတီးခြားပြောဆိုတာမရှိဘဲဒိုင်ယန်နာလက်နက်ကိုင်ဖွဲ့တွေနဲ့နိုင်ငံရေးပါတီတွေစီကိုနှစ်သစ်ကူးတဝန်လာပေးဖို့ခဲ့လို့ပြည် တင်မြှင့်ရင်းနှင့်ငင်းချင်ရေးဘူဌာနဥက္ကဋ္ဌနိုင်ငံတော်ဤအတိုင်ငယ်ပုဂ္ဂိုလ်ကပြပုသည်နှစ်တစ်ကူတဝင်လောအားချစ်ကြည်ရင်းနှီးစွာပြပုအပ်ပါသည်နှစ်တစ်တွင်ပျော်ရွှင်ချမ်းမြေပါစေကြောင်းဆုမွန်ကောင်းတောင်းအပ်ပါသည်လို့ဖော်ပြထားပါသည်ဖြန့်ဝေခြင်းဆိုတာမှာတော့ပြည်တော်စုငင်းချင်ရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများအစုအဖွဲ့ဒုတိယဥက္ကဋ္ဌအတွင်ရေးမှူးများအားလုံးအဖွဲ့ဝင်များအားလုံးကိုလက်မှုဖော်ပြထားပါသည်ဒုတိယသမ္မတတေဦးမြင့်စွေကတော့ငင်းချမ်းရေးနှင့်အမျိုးသားပြန်လည်တည်မြဲရေးအမြန်ဆုံးရဖို့ဆုတောင်းစကားပြောထားပါတယ်
။နှစ်သက်မှာတိုင်းသားပြည်သူတရားလုံးမျှော်လင့်တောက်တာနေတဲ့ငင်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးတို့ကိုအမြန်ဆုံးရရှိပြီးပြည်သူတို့ရဲ့လူမှုစီးပွားဘဝများအဖက်ဖက်ကမြင့်မာတိုးတက်ကြပါစေလို့ဆုတောင်းမေတ္တာပို့သပါတယ်။တိုင်းသားပြည်သူများအားလုံးနှစ်သက်မှာကိုယ်စိတ်နှဖျားကျမ်းမှချမ်းသာကြပါစေ
။ဒုတိယသမ္မတနှစ်ဦးဟင်ရီဗန်တီယူရဲ့ဆုတောင်းစကားမှာတော့ပြည်တွင်းငင်းချမ်းရေးရရှိဖို့ဆိုတာကိုထည့်သွင်းဆန္ဒပြုသွားပါတယ်
။2018ခုနှစ်နှင်းဟောင်းကုံဆုံးပြီး2019ခုနှစ်နှစ်သိပ်ကိုစတင်ရောက်ရှိချိန်မှာဒိုင်းသားမြစ်ပါညီကိုမနမများအားလုံးမျှော်လင့်တောင်းတတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်နိုင်ရေးအတွက်အရေးပါတဲ့ပြည်တွင်းငင်းချမ်းရေးရရှိရေးပြည်သူများရဲ့လူမှုစီးပွားဘဝအမောတွတ်တယ်ဖွံ့ဖြိုးရင်းနဲ့တရားဥပဒေစိုးမိုးရေးတို့ကိုအားကျိုးမှန်တဲ့ဆက်လက်အကောင့်ထဲဖို့ဆောင်ရွက်နိုင်ကြပါစေလို့ဆန္ဒပြုအပ်ပါတယ်
။ဒီကနေ့အချိန်ကာလဟာအမျိုးသားရင်ကြားစီရေးတိုင်းရင်းသားစီလုံးညီညွတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးရရှိဖို့အတွက်အ Adun Konsai, Juban Songani Rekala, Pide Surahu, Pidru Dogata Uti Kumyaka, to yes, Sudozakarema, Alita Piodavare, Nangapu Mudu de Puya, Tinye Ejambi, Tiauri Sumubu, Alon Yejiba, Elu Uti Kumyaka, Yobi, Sudozaka, Sutavare,
Ludon Mia, Nepinle, Tainda Bidumia, Dre, Tiamia Dade, Ubri Mia Popo, Sia, Kuzan, Yanzwan City, Juban Songyade, Shibare. Yukulu, Nete Mengla Akatamiyama, Ninido Alo, Mionlen Tonda Nede, Democracy Federal Pitonsuji, Bobo Laye, Tainda Niko Mangmamia Alo, Adurugua, Letwe, Tisau Ninja Bazilu, Sumungong, Tonglai Barakna.
Yenja in a Pumu to the Yeha, Adianan Tim Milia Sibi, Yenja Jimson, Nangano Pumu to the Sibu Dwe, Agada Mundiari, Ada Manari Gusum Baby.
ငင်းကြရေးလုပ်ငန်းရှင်တိုင်းမှာအစွဲကင်းစွာနဲ့ပူပေါင်းပါဝင်ဆောင်ရွက်ကြပါလို့အနုသာလူတော်ဥက္ကဋ္ဌမန်ဝင်းခိုင်တန်းကတိုက်တွန်းရင်းဆုတောင်းစကားပြောပါတယ်။တယောက်အားနဲ့ယူသောမြတ်တသောအားနဲ့ယူသောရာဤဆိုသလိုစုပေါင်းအင်အားဖြင့်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်သွားကြဖို့လဲတိုက်တွန်းပြောကြားလိုပါတယ်။မြန်မာနိုင်ငံသားများအားလုံးနှစ်သက်မှာပျော်ရွှင်ခြင်း၊ရှင်လန်းဝမ်းမြောက်ခြင်
ဒါမှမဟုတ်ကောင်ရဲ့ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ရဲ့နှစ်သက်ဆုတောင်းစကားမှာတော့ငင်းချမ်းရေးဒီမိုကရေစီရေးမြို့သားပြည်နယ်တင်းမြတ်ရေးဖက်ဒရယ်ဒီမိုကရေစီပြည်တော်စုစတာတွေနဲ့ပတ်သက်လို့တီးခြားဖော်ပြပြောဆိုသွားတာမှာပါပဲနှစ်သက်မှာမင်္ဂလာအပေါင်းနဲ့ပြည့်စုံပါစေလို့ရိုးရိုးရှင်းရှင်းပဲနှုတ်ခွန်းဆက်တတ်ပြီးတော့ဆုတောင်းစကားပြောထားပါတယ်ဒုတာအားလုံးဟ ခံလူတဲ့ဆန္ဒရှိကြပါတယ်ဒီလူသားအလုံးရဲ့ဆန္ဒပြည့်စုံစေဖို့တဲ့ကျွန်တော်တက်မတော်နေနဲ့မိဘပြည်သူများအားလုံးနဲ့လက်တွဲဆောင်ရွက်သွားမယ်ဖြစ်ပါကြောင်းကျွန်တော်ပြောချလိုပါတယ်မိဘပြည်သူများအားလုံးကိုယ်စိတ်နဲ့ပြချမ်းမှချမ်းသာပါစေကြောင်းထပ်မံဆုမကောင်းတောက်ပါတယ်ခင်ဗျာ
ဒီစုတောင်းစကားတွေအားလုံးကိုအစိုးရနဲ့တက်မတော်ရဲ့ဒီကနေ့ထုတ်သတင်းစာတွေအားလုံးနဲ့တရားဝင်အင်တာနက်စာမျက်နှာတွေမှာအပြည့်အစုံဖော်ပြထားသလိုရုပ်သံလွှင့်ဌာနတွေကလည်းထုတ်လွှင့်ပေးပါတယ်ခင်ဗျာ
ကောင်းဆောင်အသီးသီးရဲ့စူတောင်းစကားတွေကိုကိုကျော်ကျော်သိန်းကကောင်းလို့ပြီးတော့ရန်ကုန်ကနေတင်ပြပို့ထားတာပါအခုတော့အနုပညာရှင်တွေရဲ့နှစ်သစ်ကိုစူတောင်းစကားတွေကိုလည်းနားဆင်ကြည့်ရအောင်ပါ2019နှစ်သစ်အတွက်အနုပညာရှင်တချို့ရဲ့နှစ်သစ်စူတောင်းများကို VOA ကစူးစီးတင်ဆက်လိုက်ပါတယ်စစုံရအနုပညာရှင်ကြီးဆရာကြီးဦးဝင်းဖေမိုးလေဝသပညာရှင်ဦးထွန်းလွင်နိုင်ရေးကူညီမှုအတင်းထူထောင်သူနဲ့ရုပ်ရှင်သရုပ်ဆောင်ဦးကျော်သူစာရေးဆရာမမတိရာစန်းချောင်းရုပ်ရှင်သရုပ်ဆောင်လူမင်း Miss Universe မြန်မာ2018နင်းသွေးယူအောင်အစိုးရ Xbox ရုပ်ရှင်သရုပ်ဆောင်Academy ယွန်းယွန်းအစိုးရဟဲလီနဲ့တရုတ်ဆောင်နတ်မြတ်ဖြိုတင်တို့က POA ပြည်သက်နဲ့မြန်မာနိုင်ငံသားအားလုံးအတွက်နေတဲ့စုဆောင်စကားကိုအခုလိုပြောထားပါဗျာ
2019ခုမင်္ဂလာနှစ်သစ်နဲ့အညီပေါ့ဝင်းနေရသတ္တဝါအပေါင်းမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေကျမ်းမာချမ်းသာကြပါစေတိုးတက်ကြီးပွားကြပါစေမင်္ဂလာအခါသမယများနဲ့ကြုံရိုက်ကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ရပါတယ်ကျွန်တော်ဝင်းဖေပါ
မိုးလေဝသပညာရှင်ဦးထွန်းလွင်ကလည်းနှစ်သစ်ဆုတောင်းစကားပါထားပါတယ
်ကျမတော်မူကြပါသားခင်ဗျာဒီနေ့2018ခုအကုန်ကနေ2019ခုနှစ်သစ်ကိုကူးပြောင်းတဲ့အခါမှာရာသီဥတုပြောင်းတဲ့ချင်းတဘာဝပြည်ရန်ဒီကာဝယ်ဆောင်လျှောက်ခြင်းစတဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့မင်္ဂလာတတိယတစ်ခုမျှဝေပေးစရာရှိပါတယ်အဲ့ဒါကတော့လုံခဲ့တဲ့ဆန်ကန်းလေးအနှစ်တစ်စောကာလလောက်ကလေးကကဘာမှာနေစဉ်နေတိုင်းရာသီဥတုကြောင်းလည်းမှုတန်းအဆိုးအဝါဆုံးခံရတဲ့နိုင်ငံဆယ်နိုင်ငံရွေးချယ်ပြီးတော့ထုတ်ပြန်ခဲ့တဲ့အခါမှာမြန်မာနိုင်ငံဟာဒုတိယအဆိုးဆုံးနိုင်ငံဖြစ်ရပ်တည်လာခဲ့တာ2019ခုနှစ်အထိဖြစ်ပါတယ်ဒါပေမဲ့2018ခုနှစ်ရောက်လာတဲ့အခါမှာတော့မြန်မာနိုင်ငံဟာဒုတိယအဆိုးဆုံးနိုင်ငံကနေပြီးတော့တတိယအဆိုးဆုံးနိုင်ငံအဖြစ်တဆင့်ပုံမူပြီးတော့ကောင်းတဲ့ဘက်ကိုမြင့်တက်လာတာကိုတွေ့ရပါတယ်အဲဒီကြိုးတက်မှုဟာအာရဂျင်နာဖွဲ့ဟာ Mau Devi Melu, Babemio, Bamone, a Yuitokuludo, Tamalu, Yanema Pipari. Nemanangama, Yadulu, Patelu Pisi, Tabawa B and Yene, Patelu Pisi. Nobengaladima, Lucia Ludi, Miaishivari. Tino Lodi Lode Kama, Adiga Apchen, Yinyane, Tisoja, Pipari. Tada, Nidema, Yamananga Lunanga Lamia, Atudin, Lungemia, John Lamia, Ocho de Suramia, Aloha, Yanet disordered Nang and the Kupi, Omnizwa, Ubion, Soyen, Nayavazi, Lu, Nidde, Mingala, Sudan Nine, Sudan Yeda, Botalea Barin, Alo, Saint Chandanin, Gujamajin, Bizu Nayavazi.
Nai Kunimu then to down the lepi, Yoshin deals on lepi de Ujo Dugale, Ninjan and Nede Pisicinello Sudan Mare.
New Year Bobby, that in Lilu, New Year. The New Year Mare, that Jarue, Macaune, the Gilida and Nijiru, Pesha de Yijibare, Jaruma di Adali Pupiro, a gonzum, the Lalun Joneswane, a Ninjanzum, Gugu Ninjan Loame.
กูก็ญิงจันทร์น่ะซิงกูมีตาสุญิงจันทร์เนี่ยกูญิงมีตาสุญิงจันทร์กูย้ายอยู่ญิงจันทร์แหละนะกูญิงจันทร์ญิงจันทร์ดีโลเนี่ยญิงจันทร์หมู่อ่ะนี่เปียตะเส้นตะกบ้าลงญิงจันทร์เนี่ยญิงจันทร์กบ้าอยู่ดีสร้างไหนบ่เดี๋ยวจะจุษาบาเมย์
2019年、この、ウブリジャンサンヤ、アマカンジェディね、パテビロレ、ニョレマレ、ダ、ダサダバドドゥソレニャマ、ソヤバインサンヤ、ボノ、ドドバインサンヤ、アマカンジェピナイメ、ノントロンニバインサンヤ、シニンシガンニハ、サベルルルクンゴ、アピレ、ヤニュリプシジェネ、ウブリジャンヤレ、アマカンジェシゲ、 ဥပရေပေါ်လာစေခြင်းတယ်ဒါပေမဲ့တစ်ဖက်မှာလဲကျွန်တော်တို့စာရေးဆရာတွေကိုယ်နိုင်ကစပြီးတော့စိတ်ကူးစိတ်တန်းတွေကစပေါ့နော်လွတ်လပ်စေခြင်းတယ်ကြံတဲ့မလျော်ညီတဲ့မလိုလောဘမျိုးတွေတခြားပေါ့မလိုအဖက်နဲ့ပေါက်ကွဲတဲ့ဒေါသမျိုးတွေစသဖြင့်အဲ့ဒီလိုဟာတွေကင်းစင်ပြီးတော့စိတ်ကူးစိတ်တန်းကိုယ်နိုင်ကပျော်ပျော်စင် အတိုင်းပြောရရင်တော့ဒီဘော့ဆေးရမတွေးတော့ပဲနဲ့ပေါ့နော်ဥပုံလေးတွေကနေမတွေးတော့ပဲနဲ့ဥပုံဖြစ်ပေပြီးတော့ပကတိလွတ်လပ်တဲ့စာပေလက်ရာမျိုးဖန်တီးမှုမျိုးကိုလည်းကျွန်မအင်မတန်မျှော်လင့်ပါတယ်ဒါဟာကျွန်တော်တို့တိုင်းငံအတွက်လိုအပ်ချက်လည်းဖြစ်ပါတယ်ဒါကြောင့်2019မှာတော့စာပေလောကသားတွေအပါအဝင်လွတ်လပ်စွာရေးသားထုတ်ပေါ်ပြောဆိုခွင့်ကိုကျင့်သုံးခွင့်ရှိသူတွေအားလုံးလူသားအားလုံးပေါ့လေ သုံးနိုင်ကြပါစေ။ကိုကိုရိုင်းကလည်းတံပိုးထားနိုင်အောင်လို့လေးလာအားထုတ်နိုင်ကြပါစေ။ဒီလူတွေအားလုံးရှင်သန်ရာဒီအမိမြေကလည်းဒီလူတွေရဲ့လွတ်လပ်စွာရေးသားထုတ်ပေါ်ပြောဆိုခွင့်လွတ်လပ်စွာအမှုပညာဖန်တီးခွင့်တွေကိုအမခံပေးနိုင်ပါစေ။လုံခြုံစွာနဲ့ဖန်တီးခံစားနိုင်ကြပါစေလို့ဆုတောင်းလိုက်ပါတယ
်။ရုပ်ရှင်တရုတ်ဆောင်လူမင်းကလည်းနှစ်သစ်ဆုတောင်းစကားပါထားပါတယ်
။အားလုံးပဲမင်္ဂလာပါ။အခုလာမဲ့2019နှစ်သစ်မှာပြည်သူပြည်သားအားလုံးကျန်းမာချမ်းသာနှလုံးစိတ်ဝမ်းအေးချမ်းကြပါစေလို့ဆုမကောင်းတောင်းလိုက်ရပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါရှင်။ညီမတို့ Miss Universe မြန်မာ2018နှစ်သစ်ယူအောင်ဖြစ်ပါတယ်ရှင်။ပရိသတ်ကြီးအားလုံး2018-2019 နှစ်အကူကြောင်းမှာအနည်းငယ်ပေးခြင်းစွာနဲ့နှစ်သစ်ကိုကျေးဇူးနိုင်ကြပါစေ။2019နှစ်သစ်မှာလည်းစီးပွားလှလှပတဲ့လူမှုရေးအခြေရေးမိသားစုရေးတွေအားလုံးအစဉ်ကြေတိုးတက်ပြီးတော့ကျော်ရွှင်ချမ်းမြေ့တဲ့ဘဝလေးကိုပိုင်ဆိုင်နိုင်ကြပါစေလို့ဆုတောင်းပေးပါတယ်ရှင့
်အဆိုတော့ Xbox ကတော့နှစ်သစ်မှာစိတ်သိကိုယ်တိုင်နဲ့ဖြတ်သန်းမှုဆုတောင်းပါတယ
် Okay 2019မှာကျွန်တော်ပြည်သက်တွေမှာမဟုတ်ပါဘူးလူတိုင်းလူတိုင်းလူတိုင်းနောက် 2018 မှာဖြစ်ပျက်ခဲ့တဲ့အမားတွေအားလုံး2019မှာအားလုံးပြန်လည်ပြင်ဆင်ပြီးတော့2019ဟာလူသားအားလုံးတို့ဝအားလုံးအတွက်အကောင်းဆုံးနှစ်ဖြစ်ပါစေလို့ကျွန်တော်ဆုတောင်းပေးပါတယ်
ရုပ်ရှင်တရုတ်ဆောင်အကယ်ဒမီယွန်းယွန်းကလည်းပရိသတ်တွေအတွက်အခုလိုဆုတောင်းပေးထားပါတယ
်။ဟုတ်ကဲ့နှစ်သစ်မှာပရိသတ်တွေကောင်းကောင်းဆက်ဆံတဲ့ကိုယ်ကျန်းမာရှိကြပါစေလို့နောက်ပြီးတော့ရည်ရွယ်ထားတဲ့ຢာရီလည်းကောင်းထဲပေါ်နိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်
။အဆိုတော့ဟဲလီနဲ့တရုတ်ဆောင်နတ်မြတ်ဖြိုသိန်းတို့ကလည်းပရိသတ်တွေအတွက်ဆုတောင်းပေးခဲ့ကြတာပါ။
နှစ်တက်ကနေစပြီးတော့ပြည်သက်အားလုံးတက်တပူပြီးကျမ်းမာလမ်းဖြာပြီးတော့ဆက်လာရမယ်ပါဆင
်းဟုတ်ကဲ့ပါလာမယ့်2019မှာပြည်သက်များအားလုံးပဲလေယာဆန္ဒရေးလည်းပြေးပါပါစေကျမ်းမာချမ်းသာပြီးစီးပွားလက်လာပါတိုးပါစေလို့နမျက်ကဆုမွန်ကောင်းတောင်းပါတယ်ရှင်အဲ့နည်းအတွက်ကတော့2019ရဲ့အကြီးမားဆုံးမျှော်လင့်ချက်ကတော့နမရဲ့တာလီမွေးဖြစ်မှာပါအဲ့ဒါကတော့နမရဲ့အတွက်တကယ်အကြီးမားဆုံးမျှော်လင့်ချက်ပါအဲ့ဒါဒီရေပြီးတော့ရင်တော့နမရဲ့အမှုပညာအလုပ်တွေကိုဆက်ပြီးတော့လုပ်ဖြစ်ပါပဲအဲ့နမရဲ့အမှုပညာလုပ်တွေလည်းဆက်ပြီးတော့အားပေးပေးပါလိုအပ်ချက်တွေရှိရင်နမရဲ့ဝေဖန်ပေးပါလို့အကြီးအများကြီးတင်ပါတယ်အားပေးတဲ့အတွက်လေ
ရှင်ဆန်းလောင်းမဲဇန်နဝါရီလ၁ရက်နေ့အီရန်ရာဆိုရှင်2018ခုနှစ်ကုန်ဆုံးလို့2019ခုနှစ်ထဲကိုစတင်ဝင်ရောက်တဲ့နေ့ဖြစ်ပါတယ်။ဒါကြောင့်မို့အဲ့ဒီနေ့ညမှာပုံမှန်တင်ဆက်နေကြအင်တာနေ့ညဒက်ရီလိုက်အစီအစဉ်မှာ2019ခုနှစ်မြန်မာနိုင်ငံအတွက်မျှော်လင့်ချက်တွေစင်ခေါ်ချက်တွေချင်းချောက်မှုတွေနဲ့လားလာကောင်းတွေဘာတွေဖြစ်မလဲသုံးသပ်ဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးမြန်မာလူသူတွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပြီးမှဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12392382994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သတင်းတွေကိုကြိုးစားပါရစေ
။VOA American အတန်ရတဲ့လေလိုင်းအစီအစဉ်ကိုအပတ်စဉ်နှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ညထားလေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါဦ
း။ကမ္ဘာတဝန်းနိုင်ငံတော်တော်များများမှဒီမီရှူးမီးပန်းတွေပြစ်ပေါက်ပြီးတော့2019နှစ်သစ်ကိုကြိုဆိုခဲ့ပါတယ်။ American ပြည်ထောင်စု New York မြို့ကအထင်ကြီး Times Square နေရာမှာနှစ်ဆင်လုံးနေကြနှစ်သက်ကူပွဲကတော့ဒီနှစ်မှာဒီသတင်းလောက်တွေနဲ့သတင်းလွတ်လပ်ခွင့်ကိုထူးထူးခြားခြားဂုဏ်ပြုခဲ့ပါတယ်။အာရှဥရောပနဲ့အရှေ့အလယ်ပိုင်းနိုင်ငံတွေမှာလည်းနှစ်သက်ကူကိုမိပန်းအလှဖောက်ပွဲတွေရိုးရာဓလေ့ထုံးစံတွေနဲ့ကြိုဆိုခဲ့ကြပါတယ်။ဂျပန်နိုင်ငံတိုကျိုမြို့နယ်လမ်းမကြီးမှာကားမောင်းလာတဲ့လူတစ်ယောက်ကတော့ဒီနှစ်သက်ကူပွဲတော့ဆင်နွှဲနေတဲ့လူအုပ်ထဲကိုတမင်ဝင်တိုက်လို့ရှေ့ရောက်ထက်မနဲ့ဒဏ်ရာရသွားပါတယ်။တိုကျိုမြို့ရဲ့နာမည်ကျော်ဟာရာဂျူကု Fashion အရမ်းမှာရှိတဲ့မီဂျီဖျားကျောင်းသားကတာကေရှိတာလမ်းမကြီးမှာတနင်္လာနေ့ညတကောင်ကျော်မှာနှစ်သက်ကူးချိန်မှာဒီလူငယ်တယောက်ကကားနဲ့လူအုပ်ထဲကိုတမင်ဝင်တိုက်ခဲ့တာပါအဲ့ဒီဝင်တိုက်ခဲ့တဲ့သူဟာအသက်20အရွယ်ဝန်းကျင်ရှိတဲ့လူငယ်ကိုတိုကျိုရဲတပ်ဖွဲ့ကဖမ်းဆီးပြီးတော့လူတက်ရန်ကြံစည်မှုနဲ့တရားစွဲထားပါတယ်နျူကလ িয়ার အရေးကိစ္စကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့နှစ်သက်မှာဆွေးနွေးမှုတွေပိုလုပ်သွားဖို့မျှော်လင့်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကပြောကြားခဲ့ပါတယ်ဒါပေမဲ့အမေရိကန်အစိုးရကပိတ်ဆို့တန်ခတ်မှုတွေလုပ်ပြီးတော့ဖိအားသုံးတဲ့နှီးသုံးတဲ့အပေါ်မှာတော့မကျေနပ်တာကိုလည်းမြောက်ကိုရီးယားခေါင်းဆောင်ရဲ့နှစ်သက်ကူမင်ခွန်းထဲမှာထည့်ပြောသွားပါတယ်။အမေရိကန်အနေနဲ့တောင်ကိုရီးယားနဲ့ပူးတွဲစီးရဲလေ့ကျင့်မှုတွေကိုဆက်ပြီးရထားဖို့နဲ့တောင်ကိုရီးယားမှာမဟာဗျူဟာမြောက်လက်နက်တပ်ဆင်ထားမှုတွေမလုပ်ဖို့လည်းသူကတိုက်တွန်းပါတယ်။မြန်မာနိုင်ငံမှာဒီကြုံတွေ့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုအမှန်တရားနဲ့တရားမျှတမှုကိုလက်ကင်ထားပြီးတော့ဖြေရှင်းကျော်လွှားနိုင်မယ်လို့သမ္မတဦးဝင်းမြင့်ကနှစ်သက်ကူနှုတ်ဆက်မိန့်ခွန်းပြောကြားခဲ့ပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေမှာပြည်သူတွေပို့ပြီးတော့ပါဝင်ဖို့လဲသမ္မတဦးဝင်းမြင့်ရဲ့မိန့်ခွန်းထဲမှာတိုက်တွန်းထားပါတယ်။အနာဂတ်ငြိမ်းချမ်းသာယာစေဖို့နဲ့ပြည်သူပြည်သားတွေရဲ့ဘဝပျော်ရွှင်စေဖို့အစိုးရအနေနဲ့ကောင်းမွန်တဲ့ရည်ရွယ်ချက်တွေနဲ့ကြိုးစားသွားမယ်လို့လည်းကတိပေးထားပါတယ်ရှင်
။တရင်အချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရေမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ25လိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ51နဲ့လိုင်းလမီတာ190တို့ကနေတိုက်ထုတ်လင်းပေးသွားအောင်ပါပါ။တောတာရှင်များနဲ့တကွအမြင့်မြန်မာပြည်သူပြည်သားအားလုံးအတွက်ငြိမ်းချမ်းသာရတဲ့နှစ်တစ်နှစ်ဖြစ်ပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ချမနှင်္ဂလာပ
This program has come to you from the Voice of America, Washington.
Thank you.